NLD ပါတီလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ပြည်သူ့တရားဝင်အနှင်းလိုက်တဲ့လုပ်ပန်ခွင့်တွေနဲ့အညီတာဝန်တွေဆက်လက်ထမ်းဆောင်နေကြောင်း NLD ပါတီဘူအလို့မှုဆောင်အဖွဲ့ဝင်ဦးအောင်ကြည်ညွန့်ကပြောကြားတဲ့အကြောင်းကိုတင်ပြချင်ပါတယ်ကျွန်တော်ညဝင်းအောင်ပါစစ်တပ်ကမတရားအာဏာသိမ်းခဲ့တာကိုစန့်ကျင်နေကြတဲ့ပြည်သူတွေကိုကျေးဇူးတင်ကြောင်းဦးအောင်ကြည်ညွန့်ကလူမှုကွန်ရက်ကတစဉ်ထုတ်ပြန်လိုက်တဲ့ဗီဒီယိုဖိုင်မှာအရင်ဦးဆုံးပြောကြားပါတယ
်ကျွန်တော်အောင်ကြည်ညွန့်ပါအမျိုးသားလွတ်တော်ကိုယ်စားလှယ်တယောက်ဖြစ်ပြီးတော့မကွေးတိုင်းဒေသကြီးမဲဆန္ဒနယ်အမှတ်6တောင်တွင်းကြီးရဲ့အမျိုးသားကိုယ်စားလှယ်ဖြစ်ပါတယ်ဆီအာနာရှင်စနစ်ကိုပြန်လဲအသက်သွင်းပြီးတော့ပြည်သူကိုစိတ်ကျွန်ဖြစ်အောင်တရားမဲ့အာနာသိန်းတာကိုအကျမ်းမဖက်တဲ့ဤမျိုးစုံနဲ့ဆန့်ကျင်နေကြတဲ့ပြည်သူလူထုတရားလုံးကိုရောပြည်သူ့ဝန်ထမ်းများပိသားစွာ Civil Disobedience Movement CDM နဲ့နိုင်ငံတော်ကိုကဲတင်နေကြတဲ့ဌာနအသီးအသီးကဝန်ထမ်းများကိုရောအထူးလေးစားကျေးဇူးတင်ပါကြောင်းဥစွာပြောကြားလိုက်ပါရစေ
။အခုအချိန်မှာကြောက်စိတ်နဲ့နောက်တွန့်နေမယ်ဆိုရင်နောက်မျိုးဆက်တွေကိုစစ်အာဏာရှင်စနစ်အောက်မှာစည်သေးလိုက်သလိုဖြစ်သွားလိမ့်မယ်လို့ဥအောင်ကြည်ညွန့်ကသတိပေးတိုက်တွန်းပါတယ
်။စစ်အာဏာယူမှုကြာဆုံးပြီးမကြမီမှာပြည်သူအားနဲ့ပြန်လဲပေါ်ထွန်းလာမယ့်ပြည်သူအစိုးရရဲ့အောက်မှာမိမိတို့ရဲ့တရားဝင်အခွင့်အရေးများပြန်လဲရရှိခံလာရမှာအမှတ်ခံချက်အပြည့်ရှိနေပါလေ။လက်တလုံးရင်ဆိုင်ရပွေအခက်အခဲတွေတွေလည်းပြည်သူအားနဲ့ကုစားကာကွယ်ထောက်ပံ့မှုတွေစီစဉ်နေကြပါပြီ။ပြည်သူသာအဓိကပါ။ခုကာလမှာကြောက်စိတ်နဲ့နောက်တွန့်ရင်မိုက်တဲ့လူတို့ယူပြီးရဲနေတဲ့မိုက်ယူရဲ့စစ်အာဏာရှင်တစုနဲ့နောက်လိုက်တချို့တွေရဲ့အောက်မှာကျွန်တော်တို့ရဲ့သားသမီးတွေကိုစရီလိုက်ကြရပါလိမ့်မယ်။ကျွန်တော်တို့လည်းပြည်သူကအနှင်းလိုက်ပြီးဖြစ်တဲ့တရားဝင်လုပ်ပိုင်ခွင့်နဲ့အညီဆက်လက်ဆောင်ရွက်နေကြပါလေ။အားလုံးကိုလေးစားစွာကျေးဇူးတင်ကြောင်းထပ်လောင်းပြောကြလိုပါလ
ေ။ NLD ပါတီရဲ့ရွေးချယ်ခံတွေကပုံကုတ်တချို့နဲ့ပြည်သူ့လွတ်တော်ကုစားပြုကော်မတီကိုပြီးခဲ့တဲ့ရက်ပိုင်းမှာစတင်ဖွဲ့စည်းခဲ့တာဖြစ်ပါလေခင်ဗျာ။